ပင်လယ်ဒီအစိုးရဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယူအန်နစ်ဆီယာတို့နဲ့ပူးပေါင်းပြီးရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်ကိုစတင်လိုက်ပြီလို့အမေရိကန်နိုင်ငံရဲ့ဌာနကကြေညာပါတယ်။ရိုဟင်ဂျာတွေကိုယ်သဘောနဲ့ကိုယ်ကုန်သိက္ခာရှိစွာနေရပြန်နိုင်ရေးအတွက်ကြိုတင်ပြင်ဆင်တဲ့ဒီအစီအစဉ်ဟာရိုဟင်ဂျာဒုက္ခသည်တွေရဲ့ပြဿနာကိုပဲဆုံးဖြေရှင်းနိုင်ရေးမှာကဏ္ဍတစ်ခုအဖြစ်ပါဝင်တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်ယူအန်နစ်ဆီယာကတင်သွင်းလာတဲ့အမြင့်ဆင်းကိုအမေရိကန်ပြည်အောင်စုကထည့်သွင်းစဉ်းစားပေးသွားမှာဖြစ်တယ်လို့နိုင်ငံရေးဌာနကဒီဇင်ဘာလ23ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားမျိုးနွယ်ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကြောင့်ဘေးဒုက္ခရောက်နေကြတဲ့ရိုဟင်ဂျာတွေကိုအမေရိကန်ပြည်အောင်စုကကာလရှည်ကြာကူညီပံ့ပိုးပေးနေကြတာမှာမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီအဖြစ်နဲ့ဒေါ်လာ 1.6 ဘီလီယံရှိသွားပြီလို့ပြောပါတယ်။တတလောအခြေခံလိုအပ်ချက်တွေအပြင်စီးပွားရေးအရလုံခြုံမှုရှိတဲ့ဒုက္ခသည်တွေအနေနဲ့အင်ရှင်နိုင်ငံမှာအသက်မွေးဝမ်းကြောင်းမှုအခွင့်အလမ်းတွေအပါအဝင်ပြည်ကြားတင်ကြားနိုင်ရေးကိစ္စတွေလည်းအမေရိကန်ကကူညီပေးနေကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်လူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ပြမှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးအရေးယူနိုင်ရေးအတွက်လည်းအမေရိကန်ပြည်ထောင်စုကဆောင်ရွက်နေကြောင်းနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။